မြန်မာနိုင်ငံမှာလွတ်လပ်မှုအတွက်ငင်းကြံစွာဆန္ဒထုတ်ဖော်နေသူတွေအပေါ်မှာမစင်မချင်းအကြမ်းဖက်တာအပြင်အသက်သာဆုံးရတာတွေအတွက်မစ္စတာဘုတ်ရောသူပါနှစ်ဦးစလုံးကဝန်းနေခြေကွဲရတယ်လို့ဒေါသလည်းထွက်ချင်အောင်အမေရိကန်သမ္မတဂရိုဟောင်းလော်ရာဘုတ်ကတောက်ကြံနေမှာချိန်ညက်ချက်ထုတ်ပြန်ပြောဆိုပါတယ်။မကြခင်နှစ်တွေအတွင်းမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားလာတာကြောင့်လွတ်လပ်ပွင့်လင်းတဲ့အတိုင်းအတာထူထောင်နိုင်တော့မယ်ဆိုပြီးပြောလဲရတာကနေမြန်မာစစ်ကောင်းဆောင်တွေကအရင်လိုကြောက်ရွံ့မှုရဲ့ဆင်းရဲခြင်းနဲ့မှုနဲ့ဖိနှိပ်မှုရှိတဲ့အတိုင်းဝိုင်းဖြစ်အောင်ပြန်ပြီးလုပ်နေတယ်လို့လွတ်လပ်ဆန္ဒထုတ်ဖော်ကြတဲ့ရာနဲ့ချီတဲ့အဖြစ်နဲ့ပြည်သူတွေကိုဖမ်းဆီးထောင်ချတာရရဆက်ဆက်တက်ဖြတ်တာတွေရှိနေတာကိုရှုတ်ချကြောင်းပြောပါတယ်။လွတ်လပ်မှုလိုချင်တဲ့မြန်မာပြည်သူတွေတောဆန်တိုက်ပွဲဝင်နေတာကိုဒီကနေ့မြင်တွေ့နေရတဲ့အတွက်လွတ်လပ်မှုရှိတဲ့နိုင်ငံအားလုံးကမြန်မာပြည်သူတွေနဲ့တပါးတည်းရက်တရာမှာဖြစ်ကြောင်းလည်းပြောပါတယ်။